Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ view American တံမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်အောက်တိုဘာလ22ရက်တင်းလာနေမနေ့ဖက်စီစဉ်ဒီကိုမနေ့6နာရီကနေ9နာရီထိတိုင်းတုံမီတာ24.50ပြည်သူကနေတစ်ရက်ထုတ်လွှင့်ပေးနေပါပြီ view ရဲ့ Facebook စာမျက်နှာ view Burmese news မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မူဝီပါခင်ဗျာခုနှစ်ခင်စီစဉ်ဒီတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုကိုကျော်ကျော်သိနေတူကြီးညာပေးမှာပါတူရကီနိုင်ငံမှာရှိတဲ့ Story Council ရုံးမှာသတင်းတော်ခါရှူဂျီအသက်ခံရတာဟာစိတ်ကိုချီးမာပြီးဆိုးရလာတဲ့အမှားတစ်ခုလို့ Story နိုင်ငံသားဝင်ကြီးကပြောကြားလိုက်ပါတယ်ပြည်ရင်းမှာပြည်ပကိုပြည်ရင်းကနေပြည်ပကိုထွက်ပြေးလာတဲ့ Ranger တွေဟာမလေးရှားကိုပါရောက်ရှိလာတာမို့ဒီ Ranger ပြဿနာကိုပြည်ရင်းရဲ့ပြဿနာဖြစ်နေမြန်မာအစိုးရဘက်ကပြောလို့မရဘူးလို့မလေးရှားကာကွယ်ဝင်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါကိုဆမ်မို
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီနောက်ဒီမနေ့ခင်းနားဆင်ကြရမယ့်အစီအစဉ်တွေပါဆိုရင်ဖိနစ်ညှဉ်းပန်းမှုနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာသူတွေကိုနိုင်ငံတကာကအကာအကွယ်ရေးကိုတာဝန်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောဆိုပါတယ်
We'd wish to reiterate and underline that any individuals within that group that are fleeing persecution
America တိုင်းလေဘန်ကဒုက္ခသည်အလုံးရင်းနဲ့ American ပြည်ထောင်စုကိုဝင်ရောက်ခိုးလုံမှုကြိုးပမ်းနေချိန်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာပြည်စုံနားဆင်ရပါမယ်ဒါအပြင်မြန်မာပြည်ကဖေးစာဦးစီးပြီးအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကဘာတလောထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အခုရင်ဆိုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ရီကောင်စီရုံးအတွင်းမှာသတင်းထောက်ဂျမဲလ်ခါရှိုဂီအသက်ခံရတာဟာတိတ်ချိမှပြီးဆိုးရတဲ့အမှားတစ်ခုဖြစ်ကြောင်းဆော်ရီအရေဗျာကပြောဆိုလိုက်ပြီးဒီဖြစ်မှုကျူးလွန်သူတွေကိုအပြစ်ပေးမှာဖြစ်ကြောင်းကတိပေးပါတယ်။ဆော်ရီအာနာပိုင်တွေမသိဘဲနဲ့ဆော်ရီထောင်လန်းကြီးတွေကဒီကိစ္စကိုကျူးလွန်ခဲ့ကြတာဖြစ်ပြီးဒါဟာဆိုးရတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းဆော်ရီနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘေကတနင်္လာနေ့ Fox သတင်းဌာနရဲ့မင်းမြန်ကမ်းမှာပြောကြားခဲ့ပါတယ်။သတင်းတော်ခါရှိုဂျီရဲ့ကျန်းရသူမိသားစုတွေဝမ်းနဲ့ချီးကျွေးပါကြောင်းဆော်ရီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့သတင်းတော်ခါရှိုဂျီဘယ်လိုသိဆုံးခဲ့ရလဲ။သူ့ရဲ့ရုပ်အလောင်းဘယ်မှာရှိလဲ။ဒီကိစ္စမှာဆော်ရီအရေးပြကအာနာရှင်ဖြစ်တဲ့အင်းရှိမင်းသားမဟာမတ်ဘင်ဆာမန်ပါဝင်ပတ်သက်မှုရှိမရှိဆိုတဲ့အချက်လက်တွေကိုတော့ပြောမသွားပါဘူး။အခုလိုတက်ဖြတ်မှုဟာကြီးမားတဲ့အမှားတစ်ခုဖြစ်တာသိတာတလို့ဒီအမှားအတွက်ပိုဆိုးစီရတာဒါကိုဖုံးကွယ်ဖို့အတွက်စူးစမ်းကြတာဖြစ်ကြောင်းနဲ့ဒီကိစ္စကိုဘယ်ဆူရကမှလက်တင်ခံမှာမဟုတ်ဘူးလို့လည်းဝန်ကြီးဂျူဘဲကပြောပါတယ်အသက်59နှစ်အရွယ်တရင်းတော်ခက်ရှိုကြီးကအောက်တိုဘာ2ရက်နေ့ကကောင်စီရုံးထဲမှာရန်ဖြစ်ရကနေတည်ဆုံးခဲ့တာဖြစ်ကြောင်းစနေနေ့ကဆော်ရီအရေးပြတ်တက်ကပြောကြားခဲ့တာအတွက်ဒါဟာမယိုးသားကြောင်းနဲ့လိန်လည်နေတာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်နိုင်ငံတကာကမကြေမနက်နဲ့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်လှုပ်လာကြတာဖြစ်ပါတယ်
အမေရိကန်ပြည်တော်စုနဲ့တချိန်ကဆိုဗီယက်ပြည်တော်စုအခုရုရှားနိုင်ငံတို့ကြားချိုးဆိုထားတဲ့လက်နက်တဆင်မှုပိတ်ပင်တားပြစ်ရေးဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်ဒီကနေ့ရုရှားကိုတောဖို့ရှိတဲ့မျိုးသားလူမျိုးရေးဂျန်ပေးပို့ကိုဂျွန်ဘိုလ်ဒန်အနေနဲ့ပြင်းထန်တဲ့မေးခွန်းထုတ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်ဂျွန်ဘိုလ်ဒန်ဟာရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံမှုရှိပြီးသမ္မတဗလာဒီမီယာပူတင်နဲ့အင်ကာနေ့မှာတွေ့ဖို့ရှိပါတယ်1989ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတရော်နယ်ရေဂန်နဲ့ရုရှားကောင်းဆောင်ဂေါ်ဘာချော့ဖ်တို့ကြားချုပ်ဆိုထားတဲ့ INF သဘောတူစာချုပ်လို့ခေါ်တဲ့တာလတ်ပြစ်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်ပြီးဒုံးကျည်တွေထုတ်လုပ်ဆန်းတက်နေတယ်လို့သမ္မတထရမ့်ကဆွဆွဲထားတာပါဒီတမိုင်းဝင်သဘောတူစာချုပ်အရအမေရိကန်နဲ့ရုရှားတို့အနေနဲ့အကွာအဝေးကီလိုမီတာ900ကနေ9000အထိကျောက်အောင်ပြစ်ခတ်နိုင်တဲ့နျူကလ িয়ার ဒုံးကျည်တွေထုတ်လုပ်တာဆန်းတက်တာတိုးလောင်ထားတာတွေမလုပ်ရဘူးလို့ပိတ်ပင်ကန့်သတ်ထားပါတယ်ရုရှားဆိုရဘက်ကတော့သမ္မတထရမ့်ရဲ့မှတ်ချက်နဲ့ပတ်သက်လို့ရှင်းလင်းပြောဆိုမှုလူတွေလို့ပြောတာကလွဲပြီးတခြားတုံ့ပြန်ပြောဆိုတာမရှိသေးပါဘူ
း American ပြည်တော်စုရဲကိုဝင်ဖို့အတွက်လာနေတဲ့ Honduras ကလာတဲ့ရှေ့ပြောင်းလူတန်းကြီးကအခုခါမှ Mexico နိုင်ငံကိုရောက်နေပြီဖြစ်ပြီးသူတို့ကိုလုံးဝတားဆီးဖို့အတွက်စူးစမ်းသွားမှာဖြစ်ကြောင်း American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်သူတို့ဟာပထမဆုံး Mexico မှာနိုင်ငံရေးခေါ်လုံခွင့်ကိုတောင်းခံရမှာဖြစ်ပြီးဒီလိုမလုပ်ရင် American ကသူတို့ကိုပြန်ခိုင်းမှာဖြစ်ကြောင်းသမ္မတ Trump က Twitter ကနေရေးသားခဲ့တဲ့အပြင်တရားရုံးတွေကလည်း American ကမလုပ်နိုင်တာကိုတောင်းဆိုနေကြတယ်လို့ပြောပါတယ်အခုလိုလူအုပ်ကြီးလာနေတာဟာ Democratic Party ရဲ့ဂုံမရှိတဲ့လုပ်ရဖြစ်ပြီးတော့လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုအခုပြန်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ Trump နဲ့ Republican Party ဝင်တွေဟာလာမယ့်လွှတ်တော်ရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာကိုအဓိကပြဿနာတစ်ခုအနေနဲ့တင်ပြမှာဖြစ်ပါတယ်။ Democratic Party ဝင်တွေဟာနေဆက်ဒေတာကိုဖွင့်ပေးပြီးရန်စွဲကောင်းနေတဲ့မဝစ်ဆေးဝါးတွေ American နိုင်ငံတွင်းကိုဝင်လာအောင်လုပ်နေတယ်လို့လည်းဆွဆွဲလိုက်ပါတယ်။ Honduras နိုင်ငံ San Pedro Sula ကနေလူပေါင်း 3,000 လောက်ဟာပြီးခဲ့တဲ့သတင်းပတ်ကနေစတင်ထွက်ခွာလာခဲ့တာဖြစ်ပြီးတော့ Mexico နေဆက်ကိုရောက်လာခဲ့တာဖြစ်ပါတယ်။ဒီလူရန်းကြီးကိုစောင့်ကြည့်နေတဲ့ American မိမျိုးလုံခြုံရေးဌာနကတော့အခုလို Mexico ကိုဖြတ်ပြီးလာနေသူတွေအတွက်ရာဇဝတ်မှုအကျိုးလွန်တာခံရမယ့်အန်ဒီယာတွေရှိနေတယ်လို့သတိပေးခဲ့ပါတယ်။
တရုတ်နိုင်ငံဟာနိုင်ငံစီးပွားရေးကိုဆက်ပြီးဖွံ့ဖြိုးသွားမယ်ပြုပြင်ပြောင်းလဲရေးဆက်လုပ်သွားမယ်စီးပွားရေးပတ်ဝန်းကျင်ပိုကောင်းအောင်လုပ်သွားမယ်လို့တရုတ်ဝန်ကြီးချုပ်လီကီချန်ကအာရှနဲ့ဥရောပခေါင်းဆောင်တွေကိုပြောတဲ့အကြောင်းအစိုးရအဖွဲ့ဆင်ဝါသတင်းဌာနကစနေနေ့မှာဖော်ပြပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာလုပ်တဲ့ဥရောပအာရှအဆမ်ထိပ်သီးအစည်းအဝေးမှာတရုတ်ဝန်ကြီးချုပ်ကအဲ့လိုပြောတာပါအာရှနဲ့ဥရောပနိုင်ငံတွေအနေနဲ့နိုင်ငံစုံဝါဒနဲ့စီးနီးစည်းကမ်းပေါ်အခြေခံတဲ့လွတ်လပ်စွာကုန်သွယ်ရေးစနစ်တို့ကိုကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်လီကပြောတဲ့အကြောင်းလဲဆင်ဝါသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်တာပိုပြီးဆိုးရွားလာတဲ့အချိန်မှာရောက်နေတာပါ။တရုတ်အနေနဲ့ညာနာပိုင်ဆိုင်မှုပိုင်းစစ်မှုလုပ်ငန်းကိုအစိုးရကပံ့ပိုးနေတဲ့အပိုင်းနဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒပိုင်းတွေမှာအကြီးအကျယ်အပြောင်းအလဲလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေတာပါ။တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလုပ်ငန်းပုံတွေပေါ်အမေရိကန်နဲ့အလားတူဥရောပသမ္မတဘက်မှလည်းစိုးရိမ်ချက်တွေရှိပေမဲ့ပြပြင်းပြောင်းလဲရေးတရုတ်ကိုဘယ်လိုတွန်းအားပေးမလဲဆိုတာမှာတော့အမေရိကန်နဲ့ဥရောပကြားသဘောထားမတူပါဘူးတရုတ်စီးပွားရေးဟာအားကောင်းနေပေမဲ့လည်းပြင်ပပတ်ဝန်းကျင်မှာပြောင်းလဲဖြစ်တာအပါအဝင်ရင်ဆိုင်နေရတဲ့အခြေအနေတွေရှိတယ်လို့ဝန်ကြီးချုပ်လီကီချန်းကပြောပါတယ
်ပြည်အမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ပိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနာ
။ VOA American တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်ပကိုထွက်ပြေးကြတဲ့ရွှေငြာတွေမလေးရှားကိုပါရောက်လာနေတာမို့ဒီရွန်ရပြဿနာကိုမြန်မာအစိုးရကပြည်ရင်းပြဿနာတက်တက်ဖြစ်နေပြောလို့မဖြစ်နိုင်ဘူးလို့ဆက်နှစ်ကြိမ်မြောက်အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေးမှာမလေးရှားကာကွယ်ဝင်ကြီးမဟာမက်ဆာဘူးကပြောပါတယ်။လက်ရှိမှာမလေးရှားနိုင်ငံမှာရွန်ရတက်သိန်းကျော်ရှိနေပြီးသူတို့တွေဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR မှာမှတ်ပုံတင်ထားသူတွေကြီးပဲမဟုတ်ကြကြောင်းနဲ့မလေးရှားကဒုက္ခသည်အများပြားအတန်ကိုမခံနိုင်ဘူးလို့လည်းဝင်ကြီးဆာဘူးကပြောကြောင်းဘနာမသတင်းမှာဖော်ပြထားပါတယ်။အောက်တိုဘာလ18ရက်နေ့ကနေ20ရက်နေ့ထိစင်ကာပူမှာကျင်းပခဲ့တဲ့72ကြိမ်မြောက်အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေး ADMM နဲ့5ကြိမ်မြောက် ADMM+ အစည်းအဝေးတွေကိုမလေးရှားနဲ့အတူမြန်မာလည်းတက်ရောက်နေတာဖြစ်ပြီးရွှေငြာရီနေရပြန်နိုင်အောင်မြန်မာဘက်ကလှုပ်ဖို့လိုအပ်တယ်လို့မလေးရှားကာကွယ်ဝင်ကြီးကအစည်းအဝေးမှာပြောပါတယ်။ဒါပြင်သူတို့ကိုလုံခြုံစိတ်ချစွာနေရပြန်နိုင်အောင်မြန်မာတန်ရုံးကနီးလန်းတွေရှာဖို့လည်းတိုက်တွန်းခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေအတွက်လွန်ခဲ့တဲ့နှစ်နှစ်ခရဲကကောက်ဆက်စ်ပြည်သားမှာမလေးရှားကဆေးကမ်းဖွင့်ပေးပြီးတော့ဘင်္ဂလားဒေ့ရှ်ကိုအကူအညီပေးနေကြောင်းနဲ့မလေးရှားကလည်း Saudi Arabia, Arab ဆော့ဘွားများနိုင်ငံ UAE နဲ့ Brunei ပါဝင်နိုင်ငံအများပြားကကူညီနေတယ်လို့ပြောပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရပြန်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးလည်းအကူအညီပေးဖို့တခြားနိုင်ငံအများပြားကလိုလားကြတယ်လို့ပြောပါတယ
်။စင်ကာပူနိုင်ငံကအရှေ့ပြည့်လက်ခံကျင်းပခဲ့တဲ့ရှေ့တောင်အာရှနိုင်ငံများဖွဲ့ ASEAN ကာကွယ်ရေးဝန်ကြီးတွေပါဝင်မိဘနိုင်ငံ၈နိုင်ငံကကာကွယ်ရေးဝန်ကြီးတွေတက်ရောက်တဲ့၅ကြိမ်မြောက် ADMM+ အစည်းအဝေးအဆုံးသတ်စနေနေ့ပူးတွဲထုတ်ပြန်ချက်နှစ်ခုထဲမှာအကြမ်းဖက်ဝါဒချင်းချောက်မှုကိုဒါစီကာကွယ်ရေးဆိုင်ရာနဲ့လက်တွေ့ယုံကြည်မှုတည်ဆောက်မှုတည်ဆောက်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ် ADMM+ အစည်းအဝေးကိုအာဆီယံဖွဲ့ဝင်၁၀နိုင်ငံကကာကွယ်ရေးဝန်ကြီးတွေပါဝင်ဩစတြေးလျတရုတ်အိန္ဒိယဂျပန်နယူးဇီလန်တောင်ကိုရီးယားရုရှားနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေတက်ရောက်ပါတယ်မြန်မာနိုင်ငံအနေနဲ့ဆိုရင်တော့ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတက်ရောက်ပါတယ်။အမေရိကန်၊ရုရှားနဲ့တရုတ်တို့လိုအင်အားကြီးနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေတက်ရောက်တာဖြစ်တဲ့အတွက်နှစ်နိုင်ငံချင်းကာကွယ်ရေးဝန်ကြီးတွေကြားတိကျတွေ့ဆုံဆွေးနွေးကြတာတွေလည်းရှိပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဟာစင်ကာပူ၊အမေရိကန်၊လာအို၊နယူးဇီလန်၊ထိုင်း၊ဂျပန်၊ဩစတြေးလျ၊တောင်ကိုရီးယားနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့တိကျစီတွေ့ဆုံဆွေးနွေးတယ်လို့တရုတ်အစိုးရအဖော် CCTV ရုပ်သံသတင်းဌာနရဲ့သတင်းတပုတ်မှာတွေ့ရပါတယ်။တရုတ်စစ်ဖက်အနေနဲ့မကြာသေးခင်နှစ်တွေအတွင်းဒေသတွင်းကသက်ဆိုင်ရာနိုင်ငံတွေနဲ့အပြန်အလှန်ယုံကြည်မှုနဲ့စစ်ဖက်အပြန်အလှန်ဖလှယ်မှုဆိုင်ရာတို့ကိုအခိုင်အမာလှုပ်ဆောင်ခဲ့တယ်လို့တရုတ်ကာကွယ်ဝန်ကြီးကစီအိုအတွင်ပြောသွားပါတယ
်။ဟင်တောက်ချာနေကဟိန္ဒူမီးပွဲကြည့်နေသူ59ဦးတေဆုံးခဲ့ရတဲ့ရထားလမ်းမှာ Dota Trinity, Luo Giga, Yerigo, Gary, and Pippa, be telling the name of Sana Piake Jabali. The Songia, Duria, Midazu, Windre, Yojigo, Chachin, Pejabone, a Lokyo da, Durigo, a Lokyan, be Pipo, Sana Piazu, Dialoga, Downsu, Gajara, Pippari, Indian Nangam Yopai, Emery Star, Muglima, Taujaniga, Hindu, Miwe, Chimpani, Jinga, Mishu, Miban, Pippa, be a Yojirigo, Mishurago, Chine, Yetalan, Tawaka, Luo Gigo, Yetaga, Winjay, Dora, Pippari. အများစုကအမှောင်ထဲမှာအယုတ်ကြီးတွေမိရှုံနေတာကိုကြည့်နေကြတာဖြစ်ပြီးကျဲလောင်းနဲ့ဗျံဦးဖောက်တန်းတွေကြောင့်ယထာလာတန်ကိုမကြားခဲ့ကြဘူးလို့မျက်မြင်တွေ့ကြုံသူတွေနဲ့တာဝန်ခံအရာရှိတွေကပြောပါတယ်။ယထာလန်းတဝိုက်လူအများပြားရှိနေတဲ့နေရာမှာယထာမောင်းခွင့်ပေးရတဲ့ကျဲသူမိသားစုတွေကအပြစ်တင်ကြတယ်လို့
ကျထားတာဝန်ရှိသူတွေကတော့ကျထားလန်းနာတဝက်ဒီလိုမီးဝဲလို့ဖို့အစီအစဉ်ရှိရကိုသူတို့မသိခဲ့ရကြောင်းနဲ့ယထားလန်းတွင်နာလူတွေရက်မနေသင့်ဘူးလို့တုံ့ပြန်ပါတယ်။တနင်္လာနေ့မှာတော့ကျန်းသူမိသားစုတွေနဲ့ဒေသခံတွေဟာအခင်းပြစ်ပွားရနေရာတဝက်မှာဆူရေးခဲ့ကြပြီးပူဆွေးနေတဲ့မိသားစုတွေအတွက်ဘာအကူအညီမှမရဘူးလို့ပြောရင်ရဲတွေကိုခဲတွေနဲ့ပစ်ပေါက်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်
တဲ့နောက်တစ်ချိန်ဖွင့်မယ်ဘူတဟုနည်းဆိုရင်တော့စုကြီးဒေါ်လာတန်း620လောက်တိရှိလာတော့မှာပါတောက်ကြံလေးကနောက်ဆုံးဖွင့်ထားတဲ့ Mega Millions T ပထမစုကိုလည်းဘယ်သူမှမပေါက်တဲ့အတွက်လာမယ့်အင်္ဂါနေ့နောက်တစ်ချိန်ထိဖွင့်တဲ့အခါကျရင်ပထမစုကြီးဟာဒေါ်လာ 1.6 ဘီလီယံထက်မနည်းရှိလာမှာဖြစ်ပါတယ်Mega Millions T ကိုအပတ်စဉ်အင်္ဂါနေ့တောက်ကြံလေးတွေမှာဖွင့်ပြီး Powerball T ကိုတော့အပတ်စဉ်ဘူတဟုနည်းစနေနေ့တွေမှာဖွင့်ပါတယ်ဒီစုငွေဟာအမေရိကန်ထိတမိုင်းမှာအများဆုံးဖြစ်ပါတယ်။ဒီမတိုင်ခင်စုကြီးအများဆုံးနဲ့စံချိန်တင်ထားတာက2016ခုနှစ်ဇန်နဝါရီလ13ရက်နေ့ကဖွင့်တဲ့ Powerball T ပထမစုကြီး 1.56 ဘီလီယံမှာစုကြီးငွေများလာတာနဲ့အမျှရောင်းရတဲ့ထိလက်မှတ်အရေအတွက်ပိုများလာမှာဖြစ်တဲ့အတွက်ဒါမဲ့အင်္ဂါနေ့ထိဖွင့်ရင်တော့အ ਨੇ ဆုံးထိလက်မှတ်တစ်စောင်ပေါက်နိုင်ချေရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာ Mega Millions ပထမထိစုဒေါ်လာ543တန်းကိုကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ရုံတရုံကထီစုထိုးတဲ့ဝန်ထမ်း၁၁ယောက်ပေါက်ပြီးချိန်ကလေးကဆိုရင်အဲ့ဒီနောက်ပိုင်းမှာပထမစုကိုပေါက်တဲ့သူမရှိတဲ့အတွက်25ချိန်ဇက်တိုက်ထီဖွင့်ပြီးတဲ့နောက်အခုလောက်စုနေပမာဏများလာတာပါ Powerball နဲ့ Mega Millions ထီတွေကိုအမေရိကန်ပြည်နယ်44ပြည်နယ်နဲ့ Washington DC US Virgins Island တို့မှာထိုးလို့ရပါတယ်ခင်ဗျာ
ထက်ကြရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာသွားခဲ့တာဖြစ်ပါတယ်။ကုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။အမေရိကတိုက်အလေဘဲကနေရောက်လာကြမဲ့ခိုးလုံခွင့်ရှောက်ထားသူတွေကိုလက်မခံဖို့အမေရိကန်ပြည်ထောင်စုကပြောဆိုနေခြင်းဟာဥပဒေကြောင်းအရခိုင်မာခြင်းမရှိတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ဖိနစ်ညှဉ်းပန်းမှုနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြသူတွေကိုနိုင်ငံတကာကအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကပြောပါတယ်။ဒီကြောင် VOE တင်တော့ Lisa Schlin ဂျနီဘာကနေတင်ပြပို့ထားတာကိုကုဇော်ဝင်းတိုင်ပြောပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတိုင်းကသူတန်းပြည်အချုပ်အခြာအာဏာပိုင်ဆိုင်ခွင့်နဲ့ပတ်သက်လို့ယွမ်နိဆရာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမေးခွန်းထုတ်နေတာမဟုတ်ပါဘူးဒါပေမဲ့ဒုက္ခသည်တွေနဲ့ခိုလုံခွင့်ရှောက်ထားသူတွေကိုနိုင်ငံတကာဥပဒေကအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်ဟွန်ဒူရပ်စ်နိုင်ငံကနေရွှေ့ပြောင်းနေထိုင်သူတွေအမေရိကန်ပြည်ထောင်စုနေဆက်ကိုအလုံးအရင်းနဲ့ရောက်လာကြမယ်ဆိုရင်ကင်တွယ်ဖြည့်ရှင်းမှုအခက်အခဲရှိနိုင်တယ်ဆိုတာကိုယွမ်နိဆရာကအသိအမှတ်ပြုလက်ခံပါတယ်ဒါပေမဲ့ဒီလူတွေဝင်လာလို့မရအောင်နေဆက်ကိုပိတ်ပစ်ခြင်းဟာအဖြစ်မဟုတ်ကြောင်းနဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်စစ်မှန်တဲ့အကြောက်တရားနဲ့ရင်ဆိုင်ရသူတွေအတွက်ဆိုးကျိုးတွေဖြစ်ပေါ်စေနိုင်တယ်လို့ UNHCR ပြောခွင့်ရCharlie Yexley ကပြောပါတယ
် We'd wish to reiterate and underline that any individuals within that group that are fleeing persecution and violence
ဒီနေ့ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့သူတွေအနေနဲ့နိုင်ငံတစ်ခုကိုဝင်ရောက်ပြီးသူတို့ရဲ့အခြေခံရှားပိုင်ခွင့်ဖြစ်တဲ့ဒုက္ခသည်ဖြစ်ခိုးလုံခွင့်ရှောက်ထားပိုင်ခွင့်ရှိတယ်ဆိုတာကျွန်တော်ထပ်ပြီးပြောလိုပါတယ်
ဒီအခြေခံမူဟာနိုင်ငံတကာဥပဒေဖြည့်ုံတာမကပဲနိုင်ငံတစ်ခုချင်းစီကချမှတ်ထားတဲ့ဥပဒေဖြစ်ကြောင်းယူအန်အစ်ဆီယာပြောခွင့်ရယက်စလီကပြောပါတယ်။ဒါကြောင့်အစိုးရတွေအနေနဲ့ဥပဒေကိုလိုက်နာကြဖို့အရေးကြီးတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာဒုက္ခသည်များဆိုင်ရာဥပဒေတွေကိုအစဉ်တစိုက်လိုက်နာတယ်ဆိုတာမရှိခဲ့ဘူးလို့လည်းသူကပြောပါတယ
်။ I think there's been well documented some of the issues around the separation of children.
ဒုက္ခသည်မျိုးပါတွေနဲ့သားသမီးတွေကိုတကွဲတပြားစီထိန်းချုပ်ထားတယ်ဆိုတာကလည်းအထောက်အထားအခိုင်အမာနဲ့ရှိနေပြီးအများသိနေတဲ့ကိစ္စပါမိသားစုတွေကိုတကွဲတပြားစီမထားဖို့သူတို့ကိုအချင်းထောင်တွေမှာထိန်းချုပ်မထားဖို့ကျွန်တော်တို့အကြိမ်ကြိမ်ပြောခဲ့ပါတယ
်သူတို့ရဲ့လှုပ်ဆောင်မှုတွေဟာနိုင်ငံတကာဥပဒေနဲ့ကန့်ညီခြင်းရှိဖို့ UNHCR ကအမေရိကန်ပြည်ထောင်စုနဲ့ဆက်လက်လက်တွဲဆောင်ရွက်နေကြောင်းယက်စလီကပြောပါတယ် ဒီတော့တွင်အမေရိကတိုက်အလဲပိုင်းမှာရှိတဲ့သူတို့ရဲ့အဖွဲ့ဝင်တွေဟာဒုက္ခသည်တွေနဲ့အတူခီးစဉ်တခြားလိုက်ပါပေးနေကြောင်းဂျနီဗာအခြေစိုက်ICRC နိုင်ငံတကာကြက်ချင်ဤအဖွဲ့ကပြောပါတယ်ဒုက္ခသည်တွေအတွက်အရေးပေါ်စေဝါကုသမှုအပါအဝင်လိုအပ်တဲ့တောက်ရည်နဲ့ခီးလန်းတခြားကွဲကွာသွားတဲ့မိသားစုတွေပြန်လဲပေါင်းစည်းပေးတာတွေကိုလှုပ်ဆောင်ပေးနေတယ်လို့ICRC အဖွဲ့ကပြောပါတယ်ခင်ဗျ
ြန်ကန်ဖြစ်ပါတယ်။ရန်ကုန်တိုင်းဆိုရဟာလူတို့ရဲ့အခြေခံလူအပ်ချက်ကိုဖြည့်ဆည်းမပေးနိုင်သေးပေမဲ့လူတစုကောင်းစားရေးအတွက်လှုပ်ဆောင်နေတာကြီးတွေ့နေရတာကြောင့်အဂရိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ထံမှတိုင်ကြားရတာဖြစ်တယ်လို့ရန်ကုန်စောင့်ကြည့်အဖွဲ့ကတီထောင်သူရန်ကုန်တိုင်းလွှတ်တော်ကိုစလဲဟောင်းဒေါက်တာညိုညိုတင်းကပြောပါတယ်။ VOA ကိုတင်းထိုင်ဦးကတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ။
ဒီကလေးရပိုင်းပင်ကဒီအဂိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကိုသဒ္ဒတော်ညိုတင်ပို့ခဲ့တဲ့စာပေါ့လေဒီတိုင်ကြားစာရန်ကုန်တိုင်းဒေသကြီးအတွင်းမှာမြေတွေအဆောက်အဦတွေကိုအတန်တဆဈေးလျှော့ပြီးတော့ငားရမ်းတဲ့အတွက်ကြောင့်ပြည်သူတွေတိတ်ကိုနစ်နာနေတယ်ဆိုတဲ့အကြောင်းပါအဲ့တော့ဟိုတိုင်စာရဆိုလို့ရှိရင်ကျပ်ငွေဘီလီယံ60နီးပါးပေါ့လေနင့်နာတယ်လို့ကျွန်တော်တိုင်စာမှာဖော်ပြပါတယ်အဲဘာကြောင့်ဒီကျပ်ငွေဘီလီယံ60ပေါ့နော်အဲဆိုတော့ဘယ်လိုတွက်ချက်ပါမလဲခင်ဗျအ
ဲကျွန်မကတော့အစင်းစစ်ချုပ်ရုံအစင်ခံစားကိုအခြေခံပြီးတော့ပဲတွက်ချက်ပါတယ်ပေါ့နော်အဲတော့အစင်းစစ်ချုပ်ရုံအစင်ခံစားအရာပဲပေါ့နော်တကုံမှာဆိုလို့ရှိရင်ကျွန်မတို့ပြည်သူလူထုရဲ့နင့်နာမှုက 47.9 ဘီလီယံရှိပါတယ်ပေါ့နော်တခါကျမတို့မြန်ဟင်းဝန်းတို့ဒီတန်တော်ချီတို့အဲ့ဒီမှာဆုံးရှုံးမှုဟာသူကတစ်နှစ်ကို2ဘီလီယံရှိတယ်ပေါ့နော်တခါဘူတထောင်မှာကဘူတထောင်ကစီမံကိန်းကကျမတို့ဆုံးရှုံးမှုကအဲ့ဒီမှာဆိုလို့ရှိရင်လဲ 6.2 ဘီလီယံရှိတယ်ပေါ့နော်တခါကျမတို့ပြည်သူ့ဥယျာဉ်ထဲမှာဆိုလဲဆုံးရှုံးမှုဟာလဆင်1ဘီလီယံရှိတယ်ပေါ့နော်အဲ့တော့အဲကျမတို့ဗဟန်းမှာဆိုလို့ရှိရင်လဆင်အဗဟန်းမှာတော့နှစ်စဉ် 3.8 ဘီလီယံဆုံးရှုံးတယ်ပေါ့ဒါနိုင်ငံတော်ပိုင်းမြေတွေကိုပေါ့နော်ဟိုမတန်တဆဈေးနှုန်းနဲ့လျှော့ပြီးတော့ဟိုငှားတယ်ရောင်းတယ်ပေါ့နော်အာဒီ 47.9 ဘီလီယံဆုံးရှုံးတဲ့ကိစ္စဆိုလို့ရှိရင်အာဥပဒေရခိုင်ရလျှောက်ထားတဲ့အခါမှာသူကဂရန်တစ်နှုန်းထားနဲ့သူကကောက်ရမှာပေါ့နော်ဒါပေမဲ့အဲ့လိုမကောက်ခဲ့ဘူးဒါကြောင့်မလို့အခုလိုမျိုး52ဘီလီယံနီးပါးပေါ့နော်နိုင်ငံတော်ကဆုံးရှုံးမှုဖြစ်တယ်ပေါ့နော်အဲ့တော့ဒီဆုံးရှုံးမှုတွေကအတိအလင်းစဉ်ဆက်ချုပ်တဲ့အစီရင်ခံစာနဲ့မှပါတယ်ကိုကျမကဟိုခံမှန်းပြီးတော့တွက်ချက်ထားတာမဟုတ်ပါဘူးစဉ်စစ်ချုပ်ရဲ့အစီရင်ခံစာနဲ့မှပါတဲ့အတိုင်းပဲကျမကတွက်ချက်ပြီးတော့ဒါဒီကော်မရှင်ပေါ့နော်အဂရိလက်စားမှုတပ်ဖြတ်ရေးကော်မရှင်ကိုတင်ပြခဲ့တာပါ
ဒီဇန်နဝါရီမှာရေးတဲ့အတိုင်းဆိုလို့ရှိရင်တော့အဂရိလက်စားမှုတပ်ဖြတ်ရေးကော်မရှင်အနေနဲ့ဒီတိုင်ကြားစာကိုကြော်စောမှုအနေနဲ့သူတို့အရေးယူဖို့စီစစ်နေတယ်ဆိုပြီးတော့ဇန်နဝါရီမှာရေးပါတယ်တရားဝင်တုံ့ပြန်တာမျိုးအကြောင်းကြားတာမျိုးပဲအချိန်ဒီမှာရှိပါလိမ့်ခင်ဗျာ
အာဒီကျမကဒီတိုင်ဆောင်တင်လိုက်တာကအမှန်ကတော့လေဟိုတောက်ကြနေဟိုညပေါ့နော်တင်လိုက်တာဆိုတဲ့အခါကျရုံးချိန်ကျော်မှတင်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အာစနေတနေ့ကနေမှလည်းကော်မရှင်ကမတွေ့ပါဘူးပေါ့နော်အာတနေ့လာနေမှတော့ကော်မရှင်ကရပြီဆိုတဲ့အကြောင်းကိုမီဒီယာတွေကိုပြန်ကြားတာရှိပါတယ်ပေါ့နော်အာတနေ့လာနေကလည်းကျမရုံးချိန်ထိကျမဟိုကော်မရှင်ဆက်သွယ်နိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့ရုံးချိန်ပြင်ပါမှတော့ကျမဆက်သွယ်လိုက်ပါတယ်ဆက်သွယ်တဲ့အခါမှာကျမရဲ့ဒီတိုင်စာရပြီတော့ပေါ့နော်လုံထုံလုံးဒီတိုင်းဆက်လုပ်နေပါတယ်လို့ဟိုပြန်ကြားပါတယ
်ဟုတ်ကဲ့ဒီတိုင်ကြားစာကခုနဒေါက်တာဂျူသိန်းပြောသလိုပဲ2016-2019ရန်ကုန်တိုင်းစီးရင်စစ်ကြုတ်ရဲ့အစီရင်ခံစာဒီအစီရင်ခံစာပါဖော်ပြချက်ဒီရတိုင်ကြားတာဆိုလို့ရှိရင်အဲ့ဒီကျွန်တော်တို့ဒီ gram ချပေးတာတင်တာခေါ်တာနောက်ပြီးတော့မြည်တယ်ငားရမ်းဖို့သဘောတူညီချက်တွေကအရင်အစိုးရလက်ထက်မှာဖြစ်ခဲ့တာမဟုတ်ဘူးလားခင်ဗျဟု
တ်ကဲ့အရင်အစိုးရလက်ထက်မှာဖြစ်ခဲ့တာလို့ကျွန်တော်တို့သေသေးချာပြောနိုင်တာကခုနကဒီပုဂ္ဂလိကလုပ်ငန်းရှင်နှစ်ယောက်ကိုတကုံမှာပေါ့နော်မြေအေကထောင်ချပြီးတော့ချပေးလိုက်တာပေါ့အစိုးရပြောင်းကန်နေလေးမှာပေါ့နော်အစိုးရပြောင်းကန်နေလေးမှာချပေးလိုက်တဲ့အဲကိစ္စပါတယ်နောက်တစ်ခါဟိုပြည်သူ့ဥယျာဉ်ထဲက Natural World Company ကိုဒါတစ်ပြန်ပြီ30တစ်ပြန်ပြီတော်တော်လေးကိုနည်းတယ်ပေါ့နော်ကျွန်မထင်တယ်တုံ့ရထသမဓသမနှုံးလောက်နေပဲပေါ့နော်ဓသမ4 5ပေါင်ဝင်းချင်လောက်နေပဲငှားထားတာအရင်အစိုးရကငှားခဲ့တာလေပေါ့စာချုပ်ချုပ်ခဲ့တာလေပေါ့မှန်ပါတယ်သို့တော်လေးပဲဟိုဒီအစိုးရတက်တက်လာပြီးတဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေကပြီးခဲ့တဲ့နှစ်ကဆွေးနွေးတာလေလွှတ်တော်မှာတရားဝင်မှတ်တမ်းတွေရှိပါလေ အစိုးရကိုဒီနှုံးထားတွေကိုတိုးမြင့်ဖို့ဆိုပြီးအစိုးရကိုတိုက်တွန်းခဲ့တယ်ပေါ့နော်အဲ့တော့ဒါပေမဲ့အစိုးရဘက်ကအဲ့ဒီနှုံးထားတွေကိုဟိုလုံးဝမတိုးမြင့်တာတော့မဟုတ်ဘူးဒါပေမဲ့မဖြစ်ဆက်လပ်လေးပဲတိုးမြင့်နေတယ်ပေါ့ဥပမာဖြစ်စဉ်ခုနပြည်သူ့ဥယျာဉ်ထဲမှာဆိုလို့ရှိရင်အာကျမတို့ဟိုတစ်တူရန်ပေကိုဒါတကုံမျိုးနဲ့လွတ်ခလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်စေရကတရားဝင်ပြောတာတစ်တူရန်ပေကိုတစ်ထောင်နှုံးရှိပေမဲ့အဲ့ဒီမှာတစ်တူရန်ပေကိုအစိုးရကစာချုပ်ပြန်ချုပ်တာဟာ32ချက်နှုံးနဲ့ပြန်ချုပ်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ကလဆင်1ဘီလီယံဆုံးရှုံးတယ်ပေါ့အဲ့တော့ဟုတ်တယ်စာချုပ်တွေကစခဲ့တာတော့အရင်အစိုးရကစခဲ့တာဖြစ်တယ်ဒါပေမဲ့အဲ့ဒီစာချုပ်တွေကိုသက်တမ်းတိုးတာကအခုဆိုရလက်ထက်မှာလည်းသက်တမ်းတိုးနေတာကိုကျမတို့တွေ့ရတယ်ပေါ့နော်အမှန်ကတော့ကျမတို့ကာလပေါင်စင်းနေပဲကျမတို့သက်တမ်းတိုးတင်တယ်ဘာကြောင့်လဲဆိုအားလုံးသိတဲ့အတိုင်းပဲအခုဆိုရင်အစိုးရကအဖက်ဖက်ကအာဒီပြည်သူလူထုလိုအပ်ချက်တွေအတွက်ရန်ကုန်ငွေညှိမနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ရန်ကုန်မှာဆိုရင်အခွင့်အရေးတိုးပေးရတယ်ပေါ့နော်ကားလိုင်စင်ကလည်းအခွင့်တိုးပေးရတယ်ပေါ့နော်အဖက်ဖက်ကကျမတို့စားသုံးကုန်ရောပေါ့နော်အကုန်လုံးကုံတွေကောင်ကျမတို့အခုနေတော်တော်များများတိုးပေးနေရတဲ့အချိန်မှာပေါ့နော်ဟိုတစ်ဖက်ကကြတော့ခုနကလူတစုကိုကြတော့လူနည်းစုတစုကိုကြတော့ပေါက်စင်းနဲ့မကောက်ဖဲနဲ့ပေါ့နော်အထုအခွင့်ရေးပေးတဲ့အနေအထားတွေကိုကျမတို့တွေ့နေရတယ်ပေါ့နော်ဒါကြောင့်မလို့လဲကျမဒီတိုင်ဆောင်မဖြစ်မနေတိုင်ရခြင်းဖြစ်တယ်ပေါ့နော်အဲ့တော့မနစ်ကလည်းပဲလွတ်တော်ထဲမှာဒီလိုပဲဆွေးနွေးတယ်ဆွေးနွေးပြီးတော့အစိုးရကပြန်ပြီးတော့အရေးယူတဲ့ဘိုင်းမှာဟိုအားရကျင်းတဲ့ဖွဲ့မရှိဘူးပေါ့နော်ဒါကြောင့်မလို့ဒီနေ့လည်းလွတ်တော်မှာဆွေးနွေးပြီးမဲ့လည်းလွတ်တော်နောက်ဆုံးနေ့မှာအစိုးရဘက်ကပြန်လဲပြီးတော့ဖြည့်ရှင်းတာတို့ကျင်းတ်လောက်တဲ့တင်ပြချက်တွေမတွေ့ရဘူးပေါ့နော်ဒါကြောင့်မလို့ကျမကဒီနေ့နာဆုံးရှုံးမှုတွေကိုပြည်သူ့အတွက်ပြန်ရပါစေတော့ဆိုစီရွယ်ပြီးတော့ဒီလိုပြန်တိုင်ကြတာဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်ခုနမိဘကိုဝယ်ထပ်ပြီးတော့ဟိုထပ်ပြီးတော့ပြန်ပြီးတော့ကောက်အရင်ဟိုလက်ရှိရန်ကုန်တိုင်းဒေသကြီးဆိုရအနေနဲ့အရင်အစိုးရကနှစ်ရှည်သဘောတူညီချက်တွေနဲ့ငားရန်ခဲ့တဲ့ဂရီကိုတီကြောင်းပြုပြင်ရတာပြန်လည်ပြင်ဆင်ရတာခက်တာမျိုးရှိမလားလို့တွေးမိလို့ပါခင်ဗျ
ာဟုတ်ကဲ့ကျွန်မတို့ဒီလိုမျိုးတွေးရင်လည်းရပါတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ဖွဲ့စည်းပုံအခြေခံဥပဒေမှာတည်တည်ရှာပြောထားပါတယ်အစိုးရတရက်ကဘလောက်ပဲစာချုပ်ချုပ်ခဲ့ပေါ့နော်အဲ့ဒီစာချုပ်ကတရားမျှတမှုမရှိဘူးပြည်သူလူထုအတွက်နင့်နာတယ်ဆိုလို့ရှိရင်ကျွန်မတို့ဒီစာချုပ်တွေကိုဖယ်ဖျက်နိုင်ပါတယ်ပေါ့နော်အဆုံးဆုံးကျွန်မတို့မျက်စုံစီမံကိန်းလို့ကိစ္စမျိုးတော့မှကျွန်မတို့ပြည်သူအတွက်တရားမျှတမှုမရှိဘူးဆိုလို့ရှိရင်ပြန်ပြီးဖယ်ဖျက်နိုင်တာဥပဒေအရပါ2008ဖွဲ့စည်းပုံအခြေခံအရအဲ့ဒီလုပ်ပိုင်ခွင့်အစိုးရတွေမှာရှိပါတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်မလို့လေဟိုအရင်တုန်းက 3.4 ချက်နှုန်းကရင်32ချက်ကိုတိုးပြီးတော့တိုးမြင့်ကောက်ခံတာဖြစ်ပါတယ်ပေါ့နော်အဲ့တော့စာချုပ်တွေကအရင်အစိုးရကချုပ်ခဲ့တာမှန်ပါလိမ့်မယ်အဲ့ဒီအရင်အစိုးရကစာချုပ်ချုပ်တဲ့နေရာမှာလည်းပဲအဲ့ဒီအချိန်ကလေးကကျမတို့အကြေလိုက်ဆောင်တိုက်ဖြတ်ဥပဒေဆိုပေါ်ပြီးတာဖြစ်ပါတယ်အဲ့တော့ဒီဖြစ်ရက2013စက်တင်ဘာလနောက်ပိုင်းဖြစ်ရဖြစ်တဲ့အတွက်ကြောင့်မလို့အရင်အစိုးရကလုတ်ခဲ့ရင်လည်းပဲအဲ့ဒီအစိုးရမှာအဲ့ဒီလိုစာချုပ်မျိုးလုတ်ခဲ့တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ထိခိုက်နေလာမှုထင်ရှားလို့ရှိရင်အဲ့ဒီလုတ်ခဲ့တဲ့အစိုးရကတာဝန်ရှိမှာဖြစ်ပါတယ်။ဒါကြောင့်ကျွန်မဒီတိုင်ဆောင်တိုင်တဲ့အခါမှာဘယ်အစိုးရလို့ကျွန်မမပြောပါဘူး။ကော်မရှင်ကဘယ်အစိုးရကတာဝန်ရှိတယ်ဆိုတော့ကော်မရှင်ကဆုံးဖြတ်ပါလိမ့်မယ်
။လက်ရှိတာဝန်ယူထားတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအောက်မှာရောကုလဂရန်ချပေးတာနောက်ပြီးတော့တင်တာခေါ်ယူတာမြို့သစ်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနင့်လာတယ်ဆိုတဲ့အချက်တွေရောသိရှိထားတာမျိုးရှိပါသလားခင
်ဗျ။အဲ့ဒါကြီးကတော့ကျမတို့လွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးချက်အရာဆိုလို့ရှိရင်လက်ရှိအစိုးရလက်ထက်မှာလည်းပဲလူထုနင့်လာတဲ့စီမံကိန်းတွေလူထုအတွက်အရှုံးပေါ်တဲ့စီမံကိန်းတွေရှိနေပါတယ်ပေါ့နော်။ဒါပေမဲ့ကျမတို့ကအထွေလိုက်စားမှုတပ်ဖြည့်ကော်မရှင်ကဒါတွေကိုဘယ်လိုရည်ရွယ်မလဲဆိုတဲ့အပိုင်းမှာတော့ကော်မရှင်ပေါ်မှာအများကြီးမှုတည်ပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားတွေလိုပါတယ်ပေါ့နော်။ခိုင်လုံတဲ့အထောက်အထားဆိုတာကစင်းစစ်ချုပ်ကအစီရင်ခံစားတို့လိုမျိုးပေါ့နော်အတခါလွှတ်တော်ကိုယ်စားလှယ်တွေရဲ့လွှတ်တော်ကိုယ်စားလှယ်တွေကော်မတီတွေရဲ့ပေါ့နော်တော်တော်လေးမှရှိတဲ့ကော်မတီတွေရဲ့တင်ပြချက်လိုမျိုးပေါ့အဲ့ဒီလိုကိစ္စတွေဆိုရင်တော့ဒါခိုင်လုံတဲ့အထောက်အထားလို့ကျမတို့မှတ်ရအောင်မှာဖြစ်ပါတယ်ပေါ့နော်ဟိုအပြင်မှာကျမတို့အရက်သူအရက်သားကပြောတဲ့ကိစ္စတွေကိုတော့ပေါ့တမန်ပြောဆိုတဲ့ကိစ္စတွေကိုတော့ကော်မရှင်ကခိုင်လုံတဲ့အထောက်အထားလို့သူမှတ်ယူဖို့ခဲရမှလိမ့်မယ်ပေါ့နော်အဲ့တော့ကျမတို့ဒါဟာကော်မရှင်ကဥပဒေနဲ့အညီလုံထုံးလုံနည်းနဲ့အညီသူလောက်ရမယ့်အပိုင်းနဲ့အများကြီးပါတယ်ပေါ့နော
်အခုဒီရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့အစီအစဉ်ကထွက်လာပြီးတဲ့နောက်ပိုင်းမှာတချို့ဝေဖန်တာတွေပေါ့လေလွတ်တော်အတွက်မှာဝေဖန်တာတွေနောက်အပြင်ဝေဖန်တာတွေကျွန်တော်တို့ကြားပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းနဲ့ရောနောက်ပြီးတော့ဒီသူစီပင်သားရအနေနဲ့ရောဒီပြည်သူ့ဗန္နာတွေကိုစနစ်တကျစီမံခန့်ခွဲမှုမှာအားနည်းတယ်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းကြားနေရပါတယ်တခုကလွတ်တော်ရဲ့ခံခံတာပေါ့ရန်ကုန်တိုင်းဒေသကြီးလွတ်တော်အနေနဲ့သူတို့ရဲ့တင်ပြချက်တွေလွတ်တော်အမတ်ကြီးရဲ့ဝေဖန်ချက်တင်ပြချက်တွေက
ที่เอามือเชียร์ลุงยังมา
อ๋อที่นี่ที่กันเราปอนอ่ายังคงได้ลดดอกกุศลเรียนเตรียมจะดีฮะจะมาการเราชี้จูบอะไรปอนอ่ะโอ้ที่เอามือมือเชียร์ลุงเชียร์สุดแล้วการเราสุยาปอมามีอาชีพมุดีบาร์เลยปอนอ่ะสุยาการลดดอกคอมมิชเรียนเตรียมจะดีลดดอกกุศลเรียนจะสุจริตดีอ่ะเลี้ยท่ามาไปเช็มาบ้างปอนอ่ะกูรู้จะมาดูตัวนี้อะไรกันลดดอกคอมมิชเรียนลดดอกกุศลเรียนจะสุจริตก็ชูออกมาปอนอ่ะสุยานี่เนี่ยลีทามุไปมายังกูอ่านเองนี่เนี่ยรู้เทมาเลยปอนอ่ะแม่งก็จะมาดูเส้นเสฉวนเส้นขันซาสว่าก็จะมาดูที่แถมยาจีนยองเล่นทาบาเลยปอนอ่ะทาบีแม่เส้นเสฉวนค่ะจะมาดีเนี่ยมาพุ่มเล่นเล่นแบบเบียร์สิตู้เทนทั้งเราตู้ยันลูกไปกูชื่อเราตู้เส้นเสฉวนไม่ยาดีเปล่าไม่ยาดีเลยแต่จำคู่เราเสฉวนยาเรามาลดดอกเดียกอมดีดีลดดอกกุศลเดียก็ทุกที่อุจจารุลดอกสันนามินุลดอกรุ่ยก็เส้นเสฉวนกูตู้เล่าว่าแม่เล่ากูเล่าไปบ้าสุดเลยสูตรเองด้วยเนี่ยตัวจำรู้ทั้งเล่าที่กูบอกบ้าหลับเช้าเลยปะเนาะไอ้เราเบี้ยวเช่นนั้นก็เส้นเส้นชอบดีตู้เล่าเช่นนั้นเราตู้มาเล่าไปกูชื่อเราตู้เล่าคนไม่ยากดีเลยในท้าวเลยจะมาดูตัวนี้อะไรปะเนาะแต่จำรู้ปะเนาะคุณอาลุยเชียงคงได้สุยาเพื่อพี่ตู้พนันมือเดียวต้องเสียขามาอันนี้ที่ดูรีเบี้ยวเสียสูตรเสียเพื่อเอาชีด่าเลยสุดละแม่นดอเลยไปไอ้ได้ดีเส้นเส้นชอบเย่เสียงคันซาอย่ารอปีตุลูรุเนี่ยเนนามุผิดจองจมารุอุตติมะตุยาดีบ่าวตะเกเรุเมียยังคงได้อโซยะเยส่องแยกหมู่ดีปีตุรีเนี่ยเนนามุผิดเดซุโลสิยบ่เนาะจมารุดาနောက်ตะสินอะดานောက်ตะคาอะลุตะคูลงมาเมปုံซันผิดနေมาเลยบ่เนาะถ้าจะมะลุโหอะคู่เฉยมาเนาะจมารุอ่ะซีนสิชุบโกไดกะปีตุลูรุเนี่ยเนนาซงชุบหมู่ผิดเดลุပြောเดเกษะตะชู่กูเบจมารุดานมุนาอนีเนเต็มยะทาจินผิดบ่า
ดีเจ้าดีอักขิไลซ้ามุแต่เฉยคอมมิชชั่นนี่เนี่ยดีหาก็ดีจ่อซ้อมุอย่าปิดูดิบันปิดูบันนาดิที่ไก่นิดนาเลยสู้เราอดีปุ๊กแก่มั้ยดีสาวยี้อยู่มั้ยสมมุติอย่างดีสาเนี่ยอโจเสอนี่เนี่ยบลาดิเหมียวลิ้นตาบอเลยครับ
จม้าก็တော့เลยดีสาวต่ายจ้าในอาคามาจม้าคณะๆเลยပြောပါတယ်ปกติเดียวกูนิดนาเสียจริงโหอภัสีตะคู่กูส่งชုံးเสียจริงโหอยู่แล้วใช่ไม่ရှိပါဘူးจม้าดีสาวตื่นจ้าล่ะฮะปิดูลุลุก็ปอเนาะโหอเนซงปอเบลียน60ขั้นนิดนานี่ล่ะสรว่าเทนช้าได้ตัวจําไม่รู้จม้าต่ายนะปอเออแล้วจม้าตัวနိုင်ငံมาเบลียน60ဆိုတဲ့ပတ်စံကမနေပါဘူးပေါ့เนาะဒါကြောင့်မလို့เบลียนပြည်သူလူထုဆုံးရှုံးနေတဲ့เบลียน60ကိုတနည်းနည်းနဲ့ပြည်သူလူထုလက်ဝဲကိုပြန်ရနိုင်တယ်ဆိုလို့ရှိရင်จม้าတายาโจ่แน่တယ်လို့ပဲจม้าပြောออกมาပဲပေါ့เนาะဒီကိစ္စကိုပြန်ဖြေရှင်းတဲ့အခါမှာတော့သက်ဆိုင်ရာပုဂ္ဂိုလ်တွေကနီးမျိုးမျိုးနဲ့ပြန်ပြီးတော့ကဘာလောက်ကြမယ်ဖြည့်ရှင်းကြမယ်ပေါ့ဒါပေမဲ့ဒီနေရာမှာကျမကကော်မရှင်ကိုရောပြည်သူလူထုကိုရောအစိုးရကိုရောပြောချင်တာတစ်ခုပါကျမတိုင်းတဲ့နေရာမှာပတ်သက်နေတဲ့လူတွေဟာဆယ်သက်စားမကုန်တဲ့ပိုင်ဆိုင်မှုတွေရှိပြီးဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူလူထုရဲ့အကျိုးစီးပွားကိုမျှော်ကူပြီးတော့ပေါ့နော်ကိုရထားတယ်ကိုမတရားရယူထားတယ်ပေါ့နော်ကိုတရားဥပဒေနဲ့အညီမဟုတ်ပဲရယူထားတဲ့ပြည်သူဗန္နာတွေပြည်သူပိုင်ဆိုင်မှုတွေကိုပြန်ပေးကြပါပြန်ရောပေးကြပါလို့ပဲကျမထပ်ခါတိုက်တော့มาတယ်။ဘာကြောင့်လဲဆိုတော့ကျမအကျွေးပြန်တောင်းတဲ့လူတွေကတကယ်ကိုချမ်းသာပြီးသားလူတွေဖြစ်လို့ပါပဲ။သူတို့ရဲ့ဆွေစဉ်မျိုးဆက်တသက်မကအောင်ပေါ့နော်ဆယ်သက်လောက်စားမကုန်နိုင်တဲ့လူတွေဖြစ်လို့ပါပဲ။ကျေးဇူ
းတင်ပါတယ်ကျမ။
ဟုတ်ကဲ့
ဗျာ။မြမရေးစူနေကန်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA American တန်ရဲ့တနေ့နာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့ခုနှစ်နာရီကြီးဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာမကြခင်ထုတ်လိုက်မဲ့ဒုတိယပိုင်းနိုင်ဝက်မှာဆိုရင်တော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါကျွန်တော်တို့ VOA ရဲ့ထုတ်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလို့ရတဲ့အီးမေးလ်နဲ့တချင်းတွေတောင်းညင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်ရရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေမနေ့ဖက်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေစဉ်မီတာလိုင်းနေပြင်ထိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့အတန်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook နဲ့ဗီဒီယိုကနေထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခုဒုတိယပိုင်းအစီအစဉ်မှာဒရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနားဆင်ကြားဖို့ရှိပါတယ်အခုချိန်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်လာကျော်စီစဉ်တင်ဆက်ထားပ
ါပါရှင် VOA ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်အခုအရင်ဦးဆုံး VOA Facebook စာမျက်နှာပေါ်မှာမှတ်ချက်တူလေးတွေလာပြီးတော့ရေးကြမေးကြတဲ့တော်ရရှင်ရဲ့စာလေးတွေကိုပြန်ချပေးချင်ပါတယ်ရှင်မိုးလေးဆိုတဲ့တော်ရရှင်ကခတ်တူတူလေး VOE ကိုထောက်ရအားပေးလျက်ပါအားလုံးကျန်းမာချမ်းသာကြပါစေလို့ဆုတောင်းပေးလာပါတယ်။ Derek ဆိုကတော့ VOE သတင်းတွေကိုအရန်ကြိုက်ပါတယ်။ Update သတင်းတွေကိုပို့ပြီးနှစ်သက်ပါတယ်။အထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ပါ။မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကျွန်တော်တို့အချိန်မီတင်ဆက်ပေးနိုင်မှုအမြဲတမ်းကြိုးစားနေပါတယ်နော်။ရှင်းနေခါဆိုတဲ့တော်ရရှင်ကစာတူတူလေးရေးပြီးတော့သူလိုတဲ့ကိစ္စတစ်ခုကိုပြောလာပါတယ်။သူက American Indian အတုံးနှုံးကို PDF ဆိုတာစာနဲ့ရိုက်ပြီးတင်ထားရဲ့ file တစ်မျိုးကိုပြောတာပါ PDF အရာလိုချင်ပါလေတဲ့ဟုတ်ကဲ့ကျမတို့ကအဲ့လိုမျိုး PDF အရာတော့တင်ထားပေးတာမရှိပါဘူးဒါပေမဲ့လေဒီတော့ရှင်အဓိကလိုချင်တာကဒီ American Indian အတုံးနှုံးစာ file နဲ့တင်ထားပေးတာဖြစ်တဲ့အတွက်ကြောင့်မို့အဲ့လိုမျိုးစာကိုတော့ကျမတို့ VOA website မှာတင်ထားပေးတယ်လို့သတင်းကောင်းပါချင်ပါလေကျမတို့ရဲ့ Facebook စာမျက်နှာပေါ်မှာလည်းဒီ American Indian အတုံးနှုံးအစီအစဉ်တင်ဆက်ပေးလိုက်မှာစာကိုအဆအဆုံးဖော်ပြပေးနေပါတယ်နော်VOA မြန်မာပိုင်း website ဖြစ်တဲ့ bamis.voanews.com ကိုသွားပြီးတော့ကြည့်မယ်ဆိုရင်ကျမတို့အင်္ဂလိပ်စာသင်ခန်းစာဆိုတဲ့ရွေးချယ်လို့ရတဲ့အကွက်လေးတွေ့ပါလိမ့်မယ်။အဲ့လေးကိုနှိပ်လိုက်တဲ့ခါမှာကျမတို့ VOA မြန်မာဌာနကတင်ဆက်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာ၃ခုဖြစ်တဲ့ American Indian အတုံးလုံးများသင်ခန်းစာနောက်ပြီးတော့မက်ကျင်းမုံရဲ့အင်္ဂလိပ်စာနဲ့ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်တွေကိုတွေ့ရမှာပါ။ဒီတော့ရှင်က American Indian အတုံးနှုံးစာဖိုင်ကိုလိုချင်တာဖြစ်တဲ့အတွက်ကြောင့်မလို့ American Indian အတုံးနှုံးဆိုတဲ့နေရာကိုနှိပ်လိုက်ရပါမယ်။အဲ့ဒီခါမှာတင်ထားပေးခဲ့ပြီးရဲ့အစီအစဉ်တွေကိုတွေ့ရပါလိမ့်မယ်။ဒီ American Indian အတုံးနှုံးသင်ခန်းစာအစီအစဉ်တွေပါ။ဒီမှာဒီတော့ရှင်ကပဲအစီအစဉ်ကိုလိုချင်တာလဲအဲ့ညာကိုတွားပြတ်ထပ်ပြတ်ရွေးချယ်လိုက်တဲ့အခါမှာအဲ့အစီအစဉ်ရဲ့ video file အသံ file နောက်ပြီးတော့အဲ့အစီအစဉ်ထဲမှာတင်ကြားထားတဲ့သင်ခန်းစာကိုစာနဲ့ရေးထားတာကိုတွေ့ရပါလိမ့်မယ်ရှင်။အဲ့ဒါဆိုအဲ့ဒါကိုကူးယူပြီးတော့ကိုယ့်ဘာကို PDF လုတ်ချင်တဲ့လုတ်ဒါမှမဟုတ် Word file ထဲမှာတင်ချင်တဲ့တင်တိုက်တယ်လို့တင်လို့ရပါရဲ့နော်။ကျမဒီတော်ရရှင်ကို Messenger ကနေလှမ်းမေးထားတာမလို့ Messenger ပေါ်မှာလည်းအဲ့အဆင့်လေးတွေကိုပြန်ပြီးတော့အဆင့်လေးတွေကိုပို့ပြီးဖြည့်ချားပေးလိုက်ပါမယ်နော်။ VOE ကိုနားဆင်အားပေးတဲ့တော်ရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဖွဲ့သားများအားလုံးကျန်းမာရှင်လန်းကြပါစေလို့ဆုတောင်းပေးလာတဲ့မြင့်တန်းကိုလည်းအထူးကျေးဇူးတင်ပါတယ်။ကိုမြင့်တန်းကိုယ်တိုင်လည်းကျန်းမာရှင်လန်းစေဖို့ပြန်ပြီးဆုတောင်းပေးကြောင်းပြောချင်ပါတယ်နော်။သူကပဲ VOE ဖွဲ့သားတွေအားလုံးနဲ့အတူကဘာသူကဘာသားတွေအားလုံးစိတ်နှလုံးအေးချမ်းကြပါစေလို့လည်းဆုတောင်းလာပါတယ်။ဟုတ်ကဲ့အခုလို VOE ဖွဲ့သားတွေအတွက်ကောအားလုံးအတွက်ကောဆုမွန်ကောင်းတွေတောင်းပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကြော်ကြော်ဦးဆိုတဲ့တော်ရရှင်ကတော့အားလုံးစိတ်ချမ်းမြေ့ကြပါစေနော်တဲ့ခတ်တူတူလေးပါပဲဆုတောင်းပေးလာတာပါ။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ရှင်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တချို့ကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ကကျွန်တော်တင်ဆက်ပေးတဲ့ကျန်းမာရေးအစီအစဉ်တစ်ခုဖြစ်တဲ့စီဂျိုယောဂာနဲ့ပတ်သက်ပြီးတော့သေဆုံးမှုရှော့ချရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးတော့ကိုစိုးတူရာဆိုတဲ့တော်ရရှင်သူမေးချင်တာကိုမေးလာပါတယ်ဒီမှာသူက
ဘယ်လိုစားတောက်မှုမျိုးနေထိုင်မှုမျိုးကစီဂျိုယောဂာဖြစ်နိုင်ခြင်းများတယ်ဆိုတဲ့အကြောင်းအများသိမြင်ကြောက်လာအောင်ရှောင်တတ်အောင်စောင့်တတ်အောင်အသိပညာပေးကြစေလိုပါတယ်
ဘလို့စားတောက်မှုမျိုးနေထိုင်မှုမျိုးကစီးကျိုယောဂဖြစ်နိုင်ခြင်းများနိုင်နေဆိုတဲ့အကြောင်းအများသိမြင်ပြီးတော့ကြောက်လောက်အောင်ရှောင်တက်လောက်အောင်ဆောင်တက်လောက်အောင်အသိပညာပေးစီလိုပါတယ်ဟုတ်ကဲ့ပါကိုစိုးသူရည်ကျမတို့ VOE ကနေပြီးတော့အပတ်စဉ်ကျမရင်းနဲ့ပတ်သက်ပြီးအစီအစဉ်နှစ်ခုတင်ဆက်ပေးနေပါရနော်ရေဒီယိုမှာနှစ်ခုရုပ်ရည်တက်ကြမှာဆိုတော့အစီအစဉ်တစ်ခုပါပထမတစ်ခုကကျမရည်အစီအစဉ်ရိုးရိုးဖြစ်ပြီးနောက်တစ်ခုကလူလူနဲ့ကျမရည်အစီအစဉ်ဖြစ်ပါရင်ဒီအစီအစဉ်နှစ်ခုစလုံးမှာကျမတို့စီးရိုယောဂမဖြစ်အောင်နှလုံးသွေးတို့မဖြစ်အောင်လို့ဘလို့ကြင်ကြံနေထိုင်ရမလဲဆိုတဲ့အစီအစဉ်တွေကိုမကြာခဏဒီသက်ဆိုင်ရာဆရာဝန်တွေနားလည်တက်ကြွတဲ့ဈေးပညာရှင်တွေနဲ့မေးမြန်းပြီးတော့တင်ဆက်ပေးနေပါရရှင်ကိုစိုးသူရပြန်ကြည့်ကျင်နေဆိုရင် Facebook စာမျက်နှာမှာဒါမှမဟုတ်ကျမတို့ရဲ့ VOA မြန်မာ website မှာပြန်ပြော်ရှာလို့ရပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာကြတဲ့အစားတချို့ကိုဖော်ပြပေးသွားချင်ပါတယ်ရှင်။ပထမအဦးဆုံးမတရားတဲ့တရားစီရင်ရေးဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ဦးစန်းအောင်ရဲ့အစားတို့လေးကိုပြောပြပေးချင်ပါတယ်။သူကဘယ်လိုများရေးထားပါလဲ
။မြန်မာနိုင်ငံတရားရေးလောကကြီးတစ်ခုလုံးထိတ်ဆုံးကနေအောက်ခြေအထိယိုယွင်းပျက်စီးလက်ပေးလက်ယူကျွလွန်နေပါတယ်။1962ခုနှစ်နောက်ပိုင်းပို့ပြီးတော့သိုးတီထက်ဆိုးလာခဲ့ပါတယ်။တန့်ရှင်းတဲ့တရားမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါသည
်တန့်ရှင်းမျှတတဲ့တရားစီရင်ရေးမျိုးကိုလိုလားပါတယ်ဟုတ်ကဲ့ပါဒါလည်းပြည်သူတွေအားလုံးတောင်းဆိုနေတဲ့အချက်ပဲဖြစ်ပါရဲ့နော်နောက်ထပ်သောရရှင်တွေကတော့ဒီမြန်မာနိုင်ငံကစီးပွားရေးအကြက်တဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေပဲဖြစ်ပါတယ်တောက်ကြဖြိုးဆိုတဲ့သောရရှင်ကလုပ်ငန်းကံကံတွေတော်တော်လေးကိုဆိုးရွားနေတဲ့အခြေအနေရောက်နေပြီလို့အခုလိုရေးလာပါတယ
်မင်္ဂလာပါဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြပါဘူးအခုလက်တလောအလုတ်လက်မဲ့တွေများနေကြပါတယ်အလုတ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပေမဲ့ပေးတဲ့လိုအားကတွေကနေအတွက်နဲ့တွက်ကြည့်ရင်တွက်ချေမကိုက်ကြလို့ဘယ်သူမှမလုပ်ချင်ပါဘူးကျွန်တော်ကစာပုံနှိပ်တိုင်မှာလှုပ်လှုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံနှိပ်တိုက်တွေဆိုရင်စာပုံနှိပ်ရိုက်စာအလုပ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မယ်ထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကမထိန်းနိုင်ဘူးဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိတင်းတလို့ရှိကြပါရဲ့မပြောင်းလဲကြတာကတော့အဝေးကိုတွားကြည့်စရာမလိုပါဘူးလက်ရှိကိုယ့်ဘဝကိုပဲကျင့်သိပါရဲစားဝတ်နေရေးကကြက်တဲနေတယ်ဒါဟာအလောက်ကင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပ
ါဟုတ်ကဲ့ပါကိုတောက်တာဖြိုကမြန်မာနိုင်ငံမှာအလုံးလို့ရတာအခုတလောအတော်လေးကိုဆိုးရွားပါရဲ့ဆိုပြီးရေးလာတဲ့အချိန်မှာနွန်းနွန်းဆိုးဆိုတဲ့တော်ရရှင်ကတော့မင်္ဂလာညချမ်းမှာဒါတော့မြန်မာပြည်သူလူထုကိုအလုပ်တွေပေးနိုင်မလဲသိချင်ပါတယ်ဟုတ်ကဲ့အဆိုးရွားကိုသူကမေးလာတာပါလေသမားတူပါဆိုပြီးရေးလာတဲ့သောရရှင်ကိုလင်းရဲ့စာကိုလည်းဖော်ပြပေးခြင်းပါရဲ့နော်သူကတာပေါင်းမျိုးနဲ့စစ်ပင်ကြီးကြေးရွာကပါတဲ့
မြန်မာပြည်ကပေးစာများအစီအစဉ်မှာထည့်သွင်းပြောကြားပေးပါကျွန်တော်ကလေသမားတူပါကျွန်တော်ကလေသမားတစ်ယောက်ပါတာပေါင်းမျိုးနဲ့စစ်ပင်ကြီးရွာကပါလယ်မြေဝယ်ထားတာ3နှစ်တောင်ရှိပါပြီပုံစံခုနှစ်အလွဲပြောင်းလုံးလို့မရလို့ဘဏ်ကချေးငွေထုတ်လို့မရပါဘူးအခုချိန်ထိလည်းမရသေးပါဘူးဥပဒေမထွက်သေးလို့တဲ့3နှစ်တောင်စောင့်လာရတာမရသေးဘူးဆိုတော့ဘယ်တော့ရမလဲနိုင်ငံတော်အကြီးအကဲများသိစေဖို့ပါအခုမှမြေရိုင်းလယ်လုံးသူတွေကဘဏ်မှာချေးငွေထုတ်လို့ရတယ်လုံးကြပါဦးအကြီးအကဲတို့ရဲ့
ဟုတ်ကဲ့ခုနှစ်ပုံစံအလွဲပြောင်းလုံးလို့မရလို့ဘဏ်ထုတ်လို့မရဘူးဆိုတော့ဒီမှာကျမနည်းနည်းလေးတိတ်မရှင်းတာကဒီစာချုပ်ကိုပြပြီးတော့ငွေချီးယူမှာကိုပြောတာလားဒါမှမဟုတ်ရင်လဲလဲဝယ်ထားပြီးတော့အလွဲပြောင်းလုံးလို့မရဆိုတာဒီလဲကိုတခြားသူတွေကိုရောင်းချင်လို့ဒီလိုအလွဲပြောင်းလုံးလို့မရပဲねကိုယ့်လက်ထမှာကြာနေတယ်ဆိုတဲ့သဘောကိုပြောတာလားဆိုတာမရှင်းလင်းပါဘူးဒီလုပ်ငန်းလုပ်ကင်နေကြသူအချင်းချင်းကတော့ဒီသူတို့ပြောဆိုနေကြစကားလုံးနဲ့ရှိမယ်ဆိုတော့သိမယ်လို့ထင်ပါတယ်เนาะကျွန်တော်တို့အမေရိကန်ပြည်သားစုမှာ TV Lottery ဆိုတဲ့အမြဲတမ်းနေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲ့တွေလျှောက်ထားနိုင်တဲ့အချိန်ရောက်ပါပြီเนาะဒါကြောင့်မလို့ဘလို့လျှောက်ထားနိုင်လဲဆိုတော့အချက်လက်အသေးစိတ်ကိုသွားရရှင်နေနဲ့မျှဝေချင်ပါတယ
် TV Lottery လို့ခေါ်တဲ့အမေရိကန်ပြည်အောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆယ်မဲ့အတွက်လျှောက်ထားနိုင်ကြပြီဖြစ်ပါတယ်။လျှောက်ရတင်ရတဲ့ tvlottery.state.gov ဆိုတဲ့ website မှာတွားရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်လျှောက်ရတင်ပြီးတော့ Green Card Visa ကန်ဆယ်မဲ့ပေါက်ကြတဲ့သူတွေဟာအမေရိကန်ပြည်အောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်အောင်စုမှာခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်မဲ့အတွက်လျှောက်ထားခြင်းကြတဲ့ဆိုရင်တော့ tvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov www.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံသားရေးဌာန TV Lottery website မှာရှာထားနိုင်ကြပါရဲ့ရှင်
။ဒါကတော့အမေရိကန်ပြည်အစုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းတဲ့သူတွေဘလို့ရှောက်လာတင်လို့ရနိုင်လဲဆိုတာကို VOA သတင်းရှင်နေနဲ့မျှဝေပေးလိုက်တာပါ။သောရရှင်တွေရဲ့ပေးစာတွေဒီသူတို့ရဲ့မှတ်ချက်တွေဝင်မျှတာကိုဒီတစ်ပတ်ဒီမှရင်ရက်ပြီးတော့တိတ်ဆိတ်တဲ့သောရရှင်တွေအတွက်လည်းနောက်ပိုင်းမှာအလှည့်ပေးကြမှာတည်းရှင်။ VOA သောရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြပေးကြမှာရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရေးတာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။ကတိစတဲ့တော်ရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့သတင်းလေးကိုတငယ်ချင်းတယောက်က Facebook ပေါ်မှာတင်ပြီးတော့အဝေးမြထားလို့နားထောင်ဖြစ်ပါတယ်။ဒီသတင်းလေးကသတင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့နားထောင်ပြီးတဲ့တော်ရရှင်တွေလည်းပြန်နားထောင်ကြည့်မယ်။နောက်ပြီးတော့မနားထောင်ရသေးတဲ့တော်ရရှင်အစ်တီလည်းနားထောင်ရင်သူတို့သဘောကျမှာပဲလို့ကျွန်မယူဆပြီးတော့ဒီသတင်းလေးကိုထုတ်လွှင့်ပေးကြပါတယ်။မျိုးကြောမြိုင်တည်ဆူထားတဲ့မင်းနာရှိရင်လေးဆိုတဲ့သတင်းကိုအားလုံးနဲ့ထိုက်ခံလာနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်
။ကိုရဲ့တွေ့ရခြင်းတိမ်တွေလိုမျောနေရင်နဲ့ပြည်ညာရေးရေးဆုံးမဲ့နေရဲ့များသောခံနိုင်ရဲ့ပြင်း
ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ Show me baby me
အာဣတနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ခုတော့မနေ့ကအင်ကာညတရရဲ့ဒီလိုင်းစီစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအတိပေးပါရစေခင်ဗျာ
။တော်ရှင်ခင်ဗျာ။အရပ်ဖတ်လူမှုအဖွဲ့ကြီးတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ကြောင်လည်းပဲဒီမိုကရေစီအတွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုအခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကရောဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာဘယ်လိုသဘောထားရှိလဲ။မြမအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်မှာရောဘယ်လိုမျိုးအခက်ကြုံမှုတွေရှိနေပါသလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစိတ်တစောင်းကိုလာမယ့်အင်္ဂါနေ့ညတဲ့ဒီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြင်းများလူတွေတို့ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှတ်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ်စနစ်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်ဆိုတော့ရှင်းပြဖို့ကြိုးစားပါရစေ
။တဲ့ရဲ့ဒီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအင်္ဂါည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့ဇနင်းသာဆရာဦးစီသူအောင်မြင့်ရဲ့ပြည်ပင်းသုံးသက်ချက်ကိုထုတ်လင်းပေးပါတော့မယ်ထိတ်တီးစီဝေပွဲအထမြောက်ပါရဲ့လားအောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီကနေ့အောက်တိုဘာ15ရက်နေ့ကနေပြည်တော်ရွှေဆိုင်ဟိုတယ်မှာအစိုးရတပ်မတော် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေရဲ့ထိပ်ပြီးအစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။ NCA စာချုပ်ထဲမှာလက်နက်ကင်တိုင်းသားအဖွဲ့စည်းအားလုံးမပါဝင်နိုင်သေးတဲ့ကိစ္စ၊ညဉ့်ညံ့ရေးဆွေးနွေးပွဲတွေမှာရှေ့ဆက်မတိုးနိုင်အောင်ပိတ်ဆို့သလိုဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်အောင် NCA ထိုးထားတဲ့အဖွဲ့တွေတိုက်တွန်းတောင်းဆိုရာကနေပေါ်ပေါက်လာတဲ့အစည်းအဝေးကြီးဖြစ်ပါတယ်။ဒီအစည်းအဝေးကြီးမှာဘက်သုံးဘက်လုံးကတကယ်အဆုံးဖြတ်ပေးနိုင်တဲ့ထိပ်ပြီးခေါင်းဆောင်တွေစုံစုံညီညီတက်ရောက်ကြမှာမို့ပိတ်ဆို့နေတဲ့ပြဿနာကြီးတွေကိုမူအားဖြင့်ပြည်လည်အောင်ဖြေရှင်းပေးနိုင်လိမ့်မယ်လို့အများကယုံကြည်မျှော်လင့်ခဲ့ကြပါတယ်။တကယ်ပဲဒီထိပ်သီးစည်းဝေးပွဲကြီးဟာအများကမျှော်လင့်ထားသလိုအောင်မြင်မှုတစုံတရာရတဲ့ဆွေးနွေးပွဲကြီးဖြစ်ခဲ့ပါရဲ့လားဆိုတာကုရပတ်လေးလာသုံးသပ်တင်ပြသွားပါမယ်
။နေပြည်တော်ထိပ်သီးစည်းဝေးပွဲမတိုင်ခင်ဘက်သုံးဘက်ကညှိနှိုင်းရေးမှုတွေကြိုတင်ဆွေးနွေးမှုလုပ်ခဲ့ကြပါတယ်။ဆွေးနွေးသဘောတူညီချက်ရတာတွေကိုထိပ်သီးအစည်းအဝေးကြရင်အတည်ပြုနိုင်ဖို့နဲ့တချို့မဆွေးနွေးနိုင်တာတွေကိုတော့ထိပ်သီးအစည်းအဝေးမှာတင်ပြဆွေးနွေးစီဖို့ဖြစ်ပါတယ်။အစည်းအဝေးကို15ရက်နေ့မှာစတင်ပြီးငကိုမူလအစည်းအဝေးအရ16ရက်နဲ့18ရက်နေ့တွေမှာဆက်ပြီးကျင်းပပါမယ်လို့ဆိုပါတယ်။15ရက်နေ့အစည်းအဝေးပွဲအဖွင့်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင် NCA ထိုးထားတဲ့လက်နက်ကိုင်တိုင်းဒေသအဖွဲ့တွေကစား KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌစောမှုတူစေဖို့လို့မိကွန်းပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့မိကွန်းတနေရာမှာဆုံးဖြတ်ချက်ချမှတ်နိုင်တဲ့ခေါင်းဆောင်တွေကိုယ်တိုင်တက်ရောက်လာကြတဲ့ဒီကနေ့လို့အစည်းအဝေးမျိုးမှာမှတတိရှိရှိနဲ့ဆုံးဖြတ်ချက်ချမှတ်နိုင်စွမ်းမရှိဘူးဆိုရင်ကျမတို့ရဲ့ပြည်သူတွေအပေါ်တာဝန်မကျေပွန်ရာရောက်သွားစေနိုင်တယ်ဆိုတာကိုလည်းသတိပြုကြဖို့လိုပါတယ်။စစ်မြေပြင်မှာအသက်ဆုံးပြီးတိုက်ခိုက်ဖို့တတိလိုသလိုကျမတို့နိုင်ငံအတွက်ရေးကြီးလာတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုချမှတ်ရမှာစိတ်ရင်းစေတနာမှန်နဲ့ဆုံးဖြတ်နိုင်ဖို့လေတတိလိုအပ်ပါတယ်ဆိုပြီးဖြစ်ပါတယ်။တချို့အပါအဝင်ထိပ်သီးခေါင်းဆောင်တွေတတိရှိရှိဆုံးဖြတ်ချက်ချကြဖို့နှိုးဆော်တာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မိန့်ကွန်းကတော့အတော်ရှည်လျားပါတယ်။တက်မတော်သမိုင်းကြောင်းဖွဲ့စည်းပုံအခြေခံဥပဒေပေါ်ရပ်တည်မှုစတဲ့ခါတိုင်းသူပြောနေကြစကားတွေလောက်ကတော့ဘာမှပြဿနာမရှိပါဘူး။ပြဿနာရှိတာကတော့ NCA လက်မှတ်ထိုးထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်တဲ့ RCSS SSC အဖွဲ့ကို
ဒါရိုက်နာမည်တက်ရင်းညွှန်းပြီးတိုင်းတိုက်ပြည်တိပြစ်တင်ရှောက်ချရတဲ့စကားပြောတာကတော့ဆွေးနွေးပွဲကိုအခက်အခဲတွေ့စေပါတယ်တချို့ကအာစီအက်စ်အဖွဲ့ကိုဥက္ကဋ္ဌအဖွဲ့ကနေတဆင့်ပောက်ဖွာလာတဲ့အဖွဲ့ဖြစ်ပြောဆိုပြီးအန်စီအစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားပြီးနိုင်ငံရေးလက်နက်အင်အားလူအရာတိဆောက်မှု သမ္မတ်ပေးထားတဲ့နယ်မြေထက်အစများစွာကျော်လွန်ပြီးနယ်မြေတိဆောက်မှုတွေပြုလုပ်နေလို့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြစ်ပခတ်များဖြစ်ပေါ်လာရှိတာကိုတွေ့ရပါတယ်။အစီအကိုတလွဲအသုံးမချဖို့ပြောလိုပါတယ်။တလွဲအသုံးချရင်တိုင်းသားပြည်သူလူထုရဲ့အသက်အိုးအိမ်စီးစဉ်ကိုအကာအကွယ်ပေးဖို့တာဝန်ရှိတဲ့တပ်မတော်အနေနဲ့လက်ပိုက်ကြည့်နေတယ်မှာမဟုတ်ကြောင်းအသိပေးလိုပါတယ်ဆိုသည်ထိပြော
kaung saung ni a chin chin yong ji mu shi shi yin ni mu shi shi a pe yu a nyi nai lou ya mae pwe myo ma pyo da phit ni do sun ni pwe ko a nau lakkhana bae sat yauk si ba de
sun ni pwe ma tam ro bak ka taung so jet chaung dong san su ji bu jou mu ji min online ne KNU okta saw mu tu se pho tong yauk the ba de ti tan sun ni pwe tuk lo lou nai ne ba de da ga le ti yauk ye so yin pu ban mu ko a cha ti yauk ka ti aung pwe pwe lin lin pyo so da law ba bae su pi pro saw kwe thu win ga naw pai pyan pyo pya ba de 15ရက်နေ့မနက်ပိုင်းမိကွန်းတွေပြောတုံးပွင့်ဆိုင်ဆွေးနွေးပွဲတစ်ခုလုပ်ပြီးညနေပိုင်းတကယ့်အစည်းအဝေးစတင်တဲ့အချိန်တက်မတော်ဘက်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရောဒုတက်ချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းပါမတက်ပါဘူးအလားတူ RCSSSC ကောင်းဆောင်ပို့ချုပ်ကြီးရွက်စစ်လဲမတက်ပါဘူးပြောရရင်အဲ့ဒီအချိန်ကစစီဝေးပွဲဟာအများမျှော်လင့်ထားသလိုအဆုံးဖြတ်ပေးနိုင်သူတွေရဲ့ထိပ်သီးစီဝေးပွဲမဆန်တော့ပါဘူး နောက်နေ့စချောင်းရက်နေ့စီဝေးဆက်လုပ်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလွယ်ပြီးကြံထိပ်သီးစီဝေးမစခင်ကြိုတင်ညှိနှိုင်းခဲ့ပြီးဖြစ်တဲ့တိတ်ပြီးအရေးမကြီးတဲ့အချက်၅ချက်လောက်သဘောတူညီမှုရပြီးတကယ်ကိုတစ်ဆူနေတဲ့ပြဿနာဖြစ်နေတဲ့ခွဲမထွက်ရစာသားထည့်သွင်းဖို့ကိစ္စတဘောတူညီမှုမရရင် ကိုပိုင်ပြထန်းခွင့်ဆိုင်ရာကိုပိုင်အုပ်ချုပ်ရေးဆိုင်ရာအချက်လက်တွေကိုမဆွေးနွေးဘူးဆိုတော့ပက်ကေ့ချ်တဘောထားတဲ့ညီတူသူတို့အနေနဲ့လဲတက်မတော်တစ်ခုတည်းထားရှိရေးဆိုတာကိုလဲ NCA ရင်ဖော်ပြထားသည့်တိုင်းသားလူမျိုးပေါင်းစုံပါဝင်သောတီထောင်စုတက်မတော်ဆိုင်ရာကိစ္စရုပ်ကိုတပေါင်းတိဆက်လက်ဆွေးနွေးသွားမည်ဖြစ်သည်ဆိုပြီးပက်ကေ့ချ်တဘောကင်ဆွဲလာတာတွေ့ကြရပါတယ်ထိပ်ပြီးဆွေ
ဒီနေ့ကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်မှာတော့ရောက်ကြည့်ရှုနိုင်ပါတယ်အခုလက်ထက်မှာတော့ကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်မှာတော့ရောက်ကြည့်ရှုနိုင်ပါတယ်အခုလက်ထက်မှာတော့ကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်မှာတော့ရောက်ကြည့်ရှုနိုင်ပါတယ်အခုလက်ထက်မှာတော့ကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်မှာတော့ရောက်ကြည့်ရှုနိုင်ပါတယ်အခုလက်ထက်မှာတော့ကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်
ဥစီတူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကတင်းလာနေတဲ့နှစ်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။မတ်ဤတက်စင်နဲ့ကိုငင်းချန်တို့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒူပါနေရေး artificial intelligence AI ကြီးတာတုံးစေုပ်တရုပ်ကိုဒီတိုင်းနိုင်ငံမှန်တယ်မျိုးဗြိတိရှပါလီမန်ကော်မတီတစ်ခုမှကြားနာနေမြန်ခဲ့ပါတယ်စရုပ်ထမြောက်စက်မှုဒေါ်လာရေးနဲ့ပတ်သက်ပြီးတော့နည်းပညာဖန်တီးစမ်းသစ်မှုရဲ့တန်ဖိုးနဲ့စာသင်ခန်းထဲမှာစေုပ်အုပ်အသုံးပြုဖို့ကိစ္စတွေကိုစေုပ်တီထွင်တဲ့ကျောင်းသားတွေနဲ့အတူဆွေးနွေးမေးမြန်းတာပါပက်ပါလို့အနမည်ပေးထားတဲ့ဒီစေုပ်ဟာတကြီးရွယ်အိုတွေကိုပြည့်စုံဆောင်ရှားဖို့တည်ထင်ထားတာဖြစ်ပြီးတော့ကလေးတွေကိုစာသင်ကြားပေးဖို့လည်းပြင်ပြင်ဖန်တီးထားပါတယ်နိုင်ငံတကာစီမံကိန်းဖြစ်တဲ့ CARES စီမံကိန်းရဲ့အစိတ်အပိုင်းနဲ့ဖြစ်ပြီးတော့ Britain Middlesex တက်ကတော့ EU နဲ့ဂျပန်ဖွဲ့စည်းတွေပူးပေါင်းဖန်တီးတဲ့လူတူစက်ရုပ်ဖြစ်ပါတယ်။သူတို့အင်တာနက်ဆိုင်မျက်နှာမှာတော့ဒီစက်ရုပ်ဟာသူတို့ပြည်သူဆောင်ရှောက်ရတဲ့လူရဲ့ယဉ်ကျေးမှုနဲ့အမူအရာပုံမှာလိုက်ပြီးတော့ပြောင်းလဲပြည်သူဆောင်ရှောက်နိုင်ဖို့ဒီဇိုင်းဖန်တီးထားတယ်ဆိုပြီးရေးသားထားပါရှင်။
ဟေးဒ ဂျမ်းမီနိုင်ငံအနောက်ပိုင်းကလုံးမြို့နာမှာဆွေဖြုံကြီးကြီးတွေထွန်းပြီးပလေလုံစီပြိုင်ပွဲကျင်းပခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲမှာလူတကိုယ်စာဆက်နိုင်တဲ့ဆွေဖြုံကြီးကြီးတွေကိုစီးပြီးတော့လုံးမဒေတာကရေကန်ကြီးမှာ115ဘီအကွာအဝေးကိုပြိုင်ကြရတာပါ။အခုလိုလှေအဖြစ်လှော်နိုင်မှုအတွက်ဆွေဖြုံကြီးကြီးတွေကိုတီးတန့်စိုက်ကြတာဖြစ်ပြီးတော့အနည်းဆုံးတစ်လုံးကိုပေါင်950အလေးချိန်ရှိတာဖြစ်ပါတယ်။ဒါမှသာလှေမှောက်မဲ့အန်ဒီရယ်ကိုရော့ပါးစီမှာဖြစ်ပြီးတော့အလေးချိန်ပုံများတဲ့သူဆိုရင်တော့ဖြေဖြုံသည်ကြီးကြီးလိုအပ်မှာပါလေကိုဆန်ပြီးလှော်ရတာမလွယ်ပေမဲ့ရေလန်းသိရင်တော့အဆင်ပြေပါတယ်လို့ပါဝင်ခဲ့သူတဦးကပြောပါတယ်ပြိုင်ပွဲဝင်ပုံစံ6မျိုးပါဝင်ပြီးတော့အမြန်ဆုံးပန်းဝင်တဲ့သူကိုဒေါ်လာ230ချီးမြှင့်တာပ
ါဒီလိုနဲ့အန်ဒီဆောင်မန်းဘောကလူသူအရောက်ပေါက်ဝေးတဲ့မြို့လေးတစ်ခုမှာမျိုးတော်ဝင်ကြီးခြေခွဲမှာတော့ခေါင်းပန်းလှမ်းပြီးတော့ဆုံးဖြတ်ခဲ့ကြပါတယ်သူတို့မြောက်ရရှိတဲ့မဲရီအတွက်တွေတူညီနေတဲ့အတွက်အခုလိုဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်းအမျိုးသားရွေးကောက်ပွဲကြီးလူကြီးတွေကကြေညာလိုက်ပါတယ်။တောင်ပိုင်းအင်ကာဒေတာမှာတည်ရှိတဲ့ထီပီလိုမျိုးကလေးရဲ့မျိုးတော်ဝင်အဖြစ် Popular Acting Party ကအလယ်လက်သမား Wilbert Estrada ကကန့်ကောက်ပြီးတော့မျိုးတော်ဝင်ဖြစ်သွားတာပါ။သူ့ရဲ့ရှင်ပြိုင်ဘက် Javier Gallegos ဟာ Regional Movement Works for Modernity ပါတီကဖြစ်ပြီးတော့သူတို့ညီကိုဝန်ခွဲတော်ဆက်သူလည်းဖြစ်ပါတယ်လူဦးရေ348ယောက်မဲပေးဖို့စီရင်သွင်းထားတဲ့မြို့ကလေးမှာသူတို့ညီကိုနှစ်ယောက်ကတယောက်ကိုတယောက်နာမည်စီနဲ့တရေကြနေတဲ့အတွက်အခုလိုခေါင်းပန်းလှမ်းပြီးတော့မြို့တော်ဝင်ယူခဲ့ကြလည်းဖြစ်ပါတယ်ရှင
်ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအစီအစဉ်ဒီမှာနားတော်တာဆင်နေကြပါလေခင်ဗျာ VOA American တန်ကအခုမနေ့ဖက်လက်ရှိထုတ်လင်းပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113နဲ့လိုင်းဒိုမီတာ41 kHz 9335တို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးတော့မှာဖြစ်ပါတယ်VOA တင်းနေလာနေမနေ့ဖက်စီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စင်ရုံးအတွင်းမှာသတင်းတောက်ဂျမယ်ခါရှိုဂီအသက်ခံရတာဟာတိတ်ကိုကြီးမားပြီးဆိုးရတဲ့အမှားတစ်ခုဖြစ်ကြောင်းဆော်ရီအာရေဗျကပြောဆိုလိုက်ပြီးဒီပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးမှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။ဆော်ရီအာရာဘိုင်းတွေမသိသေးဆော်ရီထောက်လန်းရေးတွေကဒီကိစ္စကိုကျူးလွန်ခဲ့တာဖြစ်ပြီးဒါဟာဆိုးရတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းဆော်ရီနိုင်ငံခြားရေးဝန်ကြီးအဒယ်အယ်ဂျူဘီယာကတနင်္ဂနွေနေ့ Fox သတင်းဌာနရဲ့မင်းမြန်ကမ်းမှာပြောကြားခဲ့ပါတယ်။American ပြည်တော်စုနဲ့တချင်ကဆိုဗီယက်ပြည်တော်စုအခုရုရှားနိုင်ငံတို့အကြားချုပ်ဆိုထားတဲ့လက်နက်တပ်ဆင်မှုပိတ်ပင်တမ်းမြေဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာကြောင့်ဒီကနေ့ပဲရုရှားကိုသွားဖို့ရှိတဲ့ American အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် John Bolton နဲ့ပြင်ထန်တဲ့မျိုးကွန်းထုတ်မှုတွေနဲ့ရင်ဆိုင်ရပွဲရှိနေပါတယ်။ John Bolton ဟာရုရှားနိုင်ငံဂျာယီဝန်ကြီး Sergey Lavrov နဲ့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံမှုရှိပြီးသမ္မတဗလာဒီမီယာပူတင်နဲ့တော့အင်ကာနေ့မှာတွေ့ဆုံဖို့ရှိပါတယ်။ပြည်ပကိုထွက်ပြေးကြတဲ့ရိုဟင်ဂျာတွေမလေးရှားကိုပါရောက်လာနေတာမို့ရိုဟင်ဂျာပြဿနာကိုမြန်မာအစိုးရကပြည်တွင်းရေးပြဿနာတက်တက်ဖြစ်နေပြောလို့မဖြစ်နိုင်ဘူးလို့၁၂ကြိမ်မြောက်အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေးမှာမလေးရှားကာကွယ်ဝင်ကြီးမိုဟာမက်ဆာဘူးကပြောကြားလိုက်ပါတယ်။မြို့ဝကျွန်းပေါ်ကိုဖျက်ပြီးတိုက်ခတ်လာမယ်လီဗီယာနဲ့ရန်ဝန်တခုကမုံနိုင်ငယ်ဖြစ်အားကောင်းလာနိုင်ပြီးရန်ကုန်ဘကိုးတနင်္လာရီအေယော်ရီတနင်္လာရီကရင်မွန်ပြည်နယ်တွေမှာလေးဖီအားနဲ့ရန်ဝန်ရဲ့အရှင်ကြောင့်24နာရီအတွင်းမှာမိုးကြီးလာနိုင်တယ်လို့တနင်္လာနေ့ညနေတိုင်းတာချက်တွေရမိုးစလာတာဝန်ရှိသူတွေကခန့်မှန်းကြပါတယ်
။ထိတ်တရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Vance ဖြစ်ပါတယ်ခင်ဗျာ။ဗီအိုရဲ့တင်းနေတာမြန်မာဖက်အစီအစဉ်လေးကိုလိုင်းတူ24 50 51တို့ကနေတန်လှည့်ပေးကြတာပါ။ဗီအိုကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမြစ်တင်မှာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးရီပါခင်ဗျာ။
This program has come to you from the Voice of America, Washington.